မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီတစ်ပတ်ထဲမှာစတင်ပြီးကျင်းပတော့မယ်နိုင်ငံလုံးဆိုင်ရာပါတီညီလာခံအတွက်ပြင်ဆင်မှုတွေအလုံးနီးပါးပြီးစီနေပြီလို့စီစဉ်သူတွေကပြောပါတယ်။ဒါပေမဲ့လည်းညီလာခံမကျင်းပခင်မှာပဲပါတီဝင်တွေကြားမှာပြဿနာတချို့ရှိနေတယ်ဆိုတဲ့သတင်းတွေနဲ့အတူပါတီညီလာခံရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခွင့်ကိုတားမြစ်လိုက်တာတွေလည်းရှိနေပါတယ်။နှစ်ပေါင်းများစွာအတွင်းပထမဦးဆုံးချိန်ကျင်းပမဲ့ NLD ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံနဲ့ပတ်သက်လို့ရန်ကုန်မြို့ကနေ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
။ကောက်ချန်လေးကစပြီးတော့ရန်ကုန်မြို့မှာ၃ရက်ကြာကျင်းပသွားမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွက်အစင်းသင့်ဖြစ်နေပြီလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။လူဝတ်တဲ့ပြင်ဆင်မှုတွေကိုလည်းပါတီရဲ့ဘိုးညီလာခံကျင်းပရေးကော်မရှင်ကစီစဉ်တာပြီဖြစ်တယ်လို့အခမ်းအနားစီစဉ်သူတူဖြစ်တဲ့ဦးဦးကျန်ကပြောပါတယ်
။ဟိုပါတီညီလာခံကိုဟောရှေ့ရကိုရဆေးရပေါ့ဗျာ၃ရက်ကျွန်တော်တို့ရန်ကုန်မြို့ရှုခွန်တိုင်းလမ်းတော်ဝင်နှင်းစီခမမှာကျင်းပဖို့ဖြစ်စင်နေပါတယ်။ပြင်ဆင်မှုလုံကနေကအားလုံးနေပါကိုကြခံတို့တော့ပြီးစင်နေပါပြီ။အလုံးကိုကြကြနန်းနာဖြစ်စင်ထားတာတွေ့ရပါတယ်
။ညီလာခံအတွင်းမှာဘိုးဦးစီအဖွဲ့ဝင်ဘိုးလုံးမှုဆောင်အဖွဲ့ဝင်တွေကိုမဲပြီးရွေးချယ်သွားဖို့လည်းစီစဉ်ထားတာဖြစ်တယ်လို့ဘိုလ်လုံးမှုဆောင်အဖွဲ့တက်ကနေပါတီရဲ့ဥက္ကဋ္ဌတူကိုလည်းတင်မြောက်သွားမှာဖြစ်တယ်လို့ဦးဦးကျန်ကပြောပါတယ်။ဒီအတွက်လည်းဆယ်စုနှစ်ချီပြီးတော့မလုံနိုင်ခဲ့တဲ့ညီလာခံအတွက် NLD ကိုယ်စားလှယ်တွေအကြားဆရာထက်သန်မှုတွေလည်းကြီးထွားလာနေကြတာပါ။
ကျွန်တော်တို့ဒီဘိုလ်ညီလာခံအရင်ကတော့နိုင်ငံလုံးဆိုင်ရာညီလာခံအရိယာပြီးသွားတဲ့အခါမှာကျွန်တော်ပါတီရဲ့ပါတီဆော်ချာပေါ့ဗျာ။နိုင်ငံခံကလည်းကြီးကြီးလေးလေးဖြစ်သွားမယ်ဆိုတော့ကျွန်တော်ရှိုးပန်းလုပ်နေကနေအစီအစဉ်ထုတ်ချက်မှုတွေနဲ့ဆက်လုပ်လို့မရအောင်ဖြစ်သွားတာပေါ့ဗျာ။25ဆက်လာမှပြန်ဖြစ်လာတဲ့အခါကျတော့ကျွန်တော်အမတန်ဝမ်းသာပါတယ်ဒါပိုင်ပြီးတစ်ခုရဲ့အစဉ်ဖြစ်တဲ့ဖြစ်ရမယ်လုပ်ရမယ်ကိစ္စတစ်ခုလေ
။ကမာရွတ်မြို့နယ် NLD ပါတီဘိုးညီလာခံကိုယ်စားလှယ်ဦးတင်ဝင်ဖြစ်ပါတယ်။ဒါပေမဲ့လည်းညီလာခံကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်မှာပါတီဝင်တချို့ကတော့တတ်မှတ်ချက်တွေချိုးပေါက်တယ်ဆိုပြီးညီလာခံကိုယ်စားလှယ်ဖြစ်ကနေရက်ဆိုင်လိုက်ပါတယ်။နိုင်ငံလုံးဆိုင်ရာညီလာခံကိုယ်စားလှယ်ဖြစ်တက်ရောက်ခွင့်ပယ်ဖျက်ခံရသူတွေကတော့လမ်းမတော်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးခမောင်ဝင်းရွှေပြည်သာမြို့နယ်ကဘိုးဝညီလာခံကိုယ်စားလှယ်ဦးတန့်စင်ရန်ကုန်တိုင်းမြောက်ပိုင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဦးခမောင်ရှိန်နဲ့စကိုင်းတိုင်းကောလင်းမြို့နယ်ကအဖွဲ့ချုပ်ညီလာခံကိုယ်စားလှယ်ဒေါ်မမီကြီးတို့ဖြစ်ပါတယ်။အဲ့ဒီထဲကတူဦးဖြစ်တဲ့ဦးခမောင်ရှိန်ကတော့သူ့အနေနဲ့ပါတီညီလာခံပြက်ပြအောင်ဆောင်ရွက်တာမျိုးမရှိဘူးဆိုပြီးတော့ရန်ကုန်မြို့မှာတရင်သာရှင်းလင်းပွဲလုပ်ပြီးပြောကြားလိုက်ပါတယ်
။ဒါကြောင့်မာတော့အဲဒီတော့လို့မဲပြီလို့မဲမပြီးနေဆိုအော်ကြီးရချင်လို့ဒီဘာထဲမှာစီတီမှာတော့ပြောတယ်ဆိုတော့တင်ထားတယ်လို့အမတီးရတယ်အဲ့ဒါကတော့အကေကဒီလိုဒီလိုလောက်တာပါဒီရှင်းနေနော်စီရင်နေတဲ့ဘလူတွေတက်တယ်ဘလူတွေဟုတ်လားညီလာခံကရစ်ခံလို့ဆိုရတာတင်ပြတင်ပြငါဒါဆိုရင်ဟုတ်ခင်ဗျားကပြီးတယ်ဟုတ်ကျင်ညာချက်စီကားချက်နဲ့ဟောက်ပြတာခင်ဗျားဒါပြီးလိုက်တာဒါဆက်လက်ခံအေးပြေးစမ်းပြအဲ့ဒါဆိုရင်အမေဟုတ်ကဲ့တော့စောင့်ကြည့်ပါဦး။ဟုတ်ကဲ့ကျွန်တော်စာပို့ချင်တယ်ပေးရမှာဆိုထားခဲ့တာ
။ညီလာခံကျင်းပရေးတာဝန်ရှိသူတူဖြစ်တဲ့ဦးဦးကျန်ကတော့ကိုယ်စားလှယ်အချို့ကိုစင်းပယ်ဖျက်ဖို့ဆုံးဖြတ်ရလောက်အောင်ခိုင်လုံတဲ့အကြောင်းအရာတွေရှိနေတယ်လို့ပြောပါတယ်
။ဟိုတော့ဘုံကောင်ကြီးကစစ်ဆေးကြည့်တဲ့အခါအချို့လိုရတယ်ကမှန်နေတယ်ဗျ။အုပ်စုဖွဲ့တဲ့သဘောမျိုးလေးတွေဖြစ်နေတာပေါ့ဗျာ။ဖြစ်လို့အဲ့လိုဆိုရင်ပါတီဟာလူကြီးတွေကအဲ့ဒီသတင်းကိုလူကြီးတွေကိုတင်ပြလူကြီးတွေကဟာအဲ့ဒါဆိုရင်တော့ဒါပထမဆုံးအချိန်ဖြစ်တယ်။အဲ့ဒါဟာနောင်ဒီအစင်လာတွေမကောင်းဘူးဖြစ်သွားမယ်အဲ့တော့ဒီအားတွေကိုခွင့်မပြုပါနဲ့ဒါတွေကိုကြက်ကြက်မမခဲလို့ဆောင်ရပါရည်ရပါလိုရရင်ရည်ရဆောင်ရပါပါတယ်အဲ့လိုကျွန်တော်တို့ညွှန်ကြားတယ်
1988ခုနှစ်ကဒီမိုကရေစီအရေးတောင်းဆိုအုံကြွမှုနောက်ပိုင်းပေါ်ပေါက်လာတဲ့ NLD ပါတီရဲ့ပထမဆုံးအကြိမ်တနိုင်ငံလုံးအစ်စ်ညီလာခံကိုတော့ကိုယ်စားလှယ်ပေါင်း1000လောက်တက်ရောက်မယ်လို့လည်းမျှော်လင့်ထားတာပါ1990ပြည့်နှစ်ကရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့လည်းစစ်တပ်ကအာဏာလွှတ်ပြောင်းမပေးခဲ့သလိုဖိနှိပ်မှုပေါင်းစုံနဲ့လည်းကြုံတွေ့ခဲ့ရတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်ရွေးကောက်ပွဲအသစ်တွေနဲ့အတူ2012ခုနှစ်ဇန်နဝါရီလ5ရက်နေ့မှာတရားဝင်နိုင်ငံရေးပါတီအဖြစ်နဲ့ပြန်လည်မှတ်ပုံတင်ခဲ့တာဖြစ်ပြီးတော့2013ဖေဖော်ဝါရီလအထိပါတီဝင်အင်အား12သိန်းကျော်ရှိတယ်လို့လည်း NLD ပါတီကထုတ်ပြန်ထားတာဖြစ်ပါတယ်